ယူကရိန်းနိုင်ငံနဲ့နောက်တစ်ကြော်ဆွေးနွေးပြောဆိုဖို့အတွက်အစဉ်အသင်းရှိနေတယ်လို့ရုရှားတာဝန်ရှိသူတွေကပြောနေကြမှာပဲ။ယူကရိန်းမျိုးကြီးအများပြားကိုရုရှားတပ်ဖွဲ့တွေဒီကနေ့ဆက်ပြီးတိုက်ခိုက်နေပါတယ်။ဒီတော့တွင်မှာပဲယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုအပေါ်နေ့စဉ်စံတပ်ပြကန့်ကွက်ကြဖို့ရုရှားအဓိကအတိုက်ခံခေါင်းဆောင်တူကရုရှားလူထုနဲ့ကမ္ဘာတဝန်းကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့တိုက်ခိုက်ခံရတဲ့အထက်မှာယူကရိန်းအရှိတော်မိုင်းကမာရီယူပိုစိတ်ကမ်းမြို့လဲပါဝင်ပြီးတောင်ပိုင်းကခါဆွန်းမြို့ကိုသိမ်းလိုက်ပြီးလို့ရုရှားစစ်တပ်ကပြောတာကိုတော့အတည်ပြုလို့မရသေးပါဘူး။အင်ကာနေမှာကီးဖ်မြို့တော်ကဘာဘီယာဟိုလိုကော့စ်အထိတ်အမှတ်နေရာနီးမှာရှိတဲ့ရုံးမင်တန်ညာထုတ်လင်းတဲ့တာဝါတိုင်တစ်ခုဖျက်ဆီးခံခဲ့ရတာကိုဒီနေ့ထုတ်ပြန်တဲ့ဗီဒီယိုထဲမှာသမ္မတဗိုလိုဒီမီယာဇလင်စကီးကပြန်ပြောထားပါတယ်။တာဟာလူရင်ကျေးမှုနဲ့လုံးဝမကိုက်ညီပါဘူး။ဒီလိုဒုံးကျည်တိုက်ခိုက်မှုမျိုးကကျွန်တော်တို့ရဲ့ကီးမြို့တော်ဟာရုရှားအတော်များများအတွေ့ဘယ်လိုမှမတိနားမလည်နိုင်တဲ့မြို့ဖြစ်တယ်ဆိုတာပြနေပါတယ်။ကျွန်တော်တို့ရဲ့မြို့တော်အကြောင်းကျွန်တော်တို့ရဲ့ရာဇဝင်သမိုင်းအကြောင်းသူတို့ဘာမှမသိပါဘူး။ကျွန်တော်တို့ရဲ့သမိုင်းအကြောင်းကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့အားလုံးကိုလက်ဆတုံးပြဖို့သူတို့အမိန့်ရထားတာပါပဲလို့သမ္မတဇယ်လင်စကီးကပြောပါတယ်။ကိုယ်တိုင်ကဂျူးလူမျိုးတူဖြစ်တဲ့သမ္မတဇယ်လင်စကီးကကမ္ဘာတဝန်းကဂျူးတွေအနေနဲ့ယူကရိန်းမှာဖြစ်ပျက်နေတာတွေအပေါ်စိတ်ဆိတ်မနေကြဘူးတောင်းဆိုထားပါတယ်။စိတ်စိတ်နေတာကြောင့်နာဇီဝါဒပေါ်လာတာပါ။ရဲသားတွေကိုတပ်ဖြတ်နေတဲ့ပေါ်အော်ဟစ်ပြောဆိုကြပါ။ယူကရိန်းတွေကိုတပ်ဖြတ်နေတဲ့ပေါ်အော်ဟစ်ပြောဆိုကြပါလို့သမ္မတဇယ်လင်စကီးကတိုက်တွန်းထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာရုရှားလူမျိုးမဟုတ်တဲ့အကြောင်းနဲ့ဒီကျူးကျော်မှုကိုစုဝေးပြီးဆန့်ကျင်ကောက်ကွက်ဖို့လူထုကနောက်ထပ်စောင့်မနေနိုင်တော့ဘူးလို့ထင်ရှားတဲ့ရုရှားတက်ခံခေါင်းဆောင်အလက်ဆီနိုဗယ်နီရဲ့ပြောခွင့်ရသူကနိုဗယ်နီရဲ့ Twitter မှာရေးထားပါတယ်။